ရခိုင်ပြည်နယ်ကပဋိပက္ခတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကကော်မရှင်အသစ်တစ်ခုထပ်မံဖွဲ့စည်းမဲ့အကြောင်းကြေညာလိုက်တဲ့အပေါ်သတိနဲ့တုံ့ပြန်ကြိုဆိုမှုတွေထွက်ပေါ်လာပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်တော့နိုင်ငံတကာကတိုက်တွန်းတန်တွေထွက်ပေါ်နေခြင်းမှာပဲကော်မရှင်အသစ်ဖွဲ့စည်းလိုက်တဲ့အပေါ်သဘောထားအမြင်တွေက
ချက်တွေနဲ့နိုင်ငံတကာကဝေဖန်ခံရချိန်မှာတည်ကြလွတ်လပ်တဲ့ကော်မရှင်တစ်ခုထပ်မံဖွဲ့စည်းပြီးဖော်ထုတ်ဖို့ကြိုးပမ်းတဲ့အစီအစဉ်အဖြစ်ကြိုးဆိုလိုက်ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြည်လဲတင့်မြတ်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးလွတ်လပ်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းသွားမှာဖြစ်ကြောင်းသမ္မတရုံးကမေလ31ရက်နေ့ကကြေညာထားပါတယ်။ဒါပေမဲ့လည်းအရင်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အများလက်မခံနိုင်တဲ့အခြေအနေမျိုးတွေကြုံခဲ့ရတာကြောင့်ဒီတစ်ကြိမ်အသစ်ဖွဲ့မဲ့ကော်မရှင်အနေနဲ့လုပ်ငန်းတွေကိုထိထိရရောက်ဖြစ်အောင်ဆောင်ရွက်စီလိုတယ်လို့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Equality Myanmar Director ဦးအောင်မျိုးမင်းကပြောပါတယ်။
ကျွန်တော်တို့တိုင်းပြည်မှာကအရင်တော့ဖွဲ့ခဲ့တဲ့ကော်မရှင်တွေလည်းရှိပါတယ်။အဲ့ဒီကော်မရှင်တွေကိုလည်းကြည်သူလူထုကနေသိပြီးတော့အယုံကြည်မရှိဘူး။နိုင်ငံတကာကလည်းသိပြီးတော့တော့အလေးမထားတာဖြစ်တယ်။ဒါကြောင့်မလို့ဒီလိုမျိုးကော်မရှင်ဖွဲ့တယ်ဆိုတာကနိုင်ငံတကာကပြောလာလို့မိုးချွပြစ်လို့ချမ်းလျက်နဲ့ကားတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပါဝင်တဲ့ကော်မရှင်ဝင်ကြီးကတွေ့ရှိချက်တွေကိုခိုင်ခိုင်မာမာတင်ပြရေးပြောဆိုရေးတော့အရာမျိုးဖြစ်ဖို့လိုအပ်ပါတယ်နောက်တစ်ခုကတော့ဘလောက်ထိပဲကော်မရှင်ကရေးရေးဝင်ပြောတည်တိုင်အောင်လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရောရှိရလားဆိုတဲ့အချက်နဲ့ကျွန်တော်တို့တိုက်တာဖို့လိုအပ်ပါတယ်ဒါကြောင့်မလို့အခုကော်မရှင်ကိုဖွဲ့လိုက်တာနဲ့ကျွန်တော်တို့ကြိုဆိုပါတယ်တကယ်အပြည့်ဝိုက်တော့မဟုတ်သေးပါဘူးဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့တွေ့ဆုံမှုအပိုင်းမှာအမှန်တကယ်လွတ်လွတ်လပ်လုပ်နိုင်လားတက်ညအောင်ရောတွေ့ရှိရဲ့အချက်တွေကိုနေရာတကာလွတ်လွတ်လပ်သွားနိုင်လားဆိုတဲ့အချက်ကိုကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်
။ရခိုင်ပြည်နယ်ကပဋိပက္ခတွေမှာမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေအပြင်အာဆာရွင်ညာအစွန်းရောက်အုပ်စုကလည်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International တွေကပြီးခဲ့တဲ့သတင်းမှတ်ထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပြီးနောက်မြန်မာအစိုးရကစုံစမ်းမှုအစ်စ်တွေလုံးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်အနေနဲ့အာဆာဥစုရဲ့ကျူးလွန်မှုတွေအပြင်လူညုံရေးတပ်ဖွဲ့တွေလူအခွင့်အရေးချိုးဖောက်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုပါစုံစမ်းမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်ဖြစ်တဲ့ဦးအေးလွင်ကတော့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေမှာတက်မတော်ဘက်ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ကျွန်တော်အနေနဲ့တော့ဒါကောင်းသောမှန်ကန်သောဥတည်နေတဲ့ရှင်းလန်းတစ်ခုလို့တော့ကျွန်တော်အဲ့လိုပဲလက်ခံပါတယ်။ဒါကအပြည်ပြည်ဆိုင်ရာရဲ့စိုးရိမ်တော့ကလည်းရှိနေတဲ့အတွက်ကြောင့်ဒီလိုဖွဲ့စည်းမှုကတနည်းအားဖြင့်တော့စီလျော်တဲ့တင်မြတ်တယ်လို့ကျွန်တော်ထင်ပါတယ်။ဒီအဖွဲ့ဒီနိုင်ငံတော်သမ္မတရဲ့အမိန့်နဲ့ဖွဲ့ထားတဲ့အဖွဲ့ပါ။ကာဝေးဝင်ကြီးဌာနရဲ့တရင်းသာရှင်းလင်းမှုမှာလည်းသူပြောပြပြီလေဟိုကာဝေးဝင်ကြီးဌာနဒီလည်းပဲမြန်မာနိုင်ငံအစိုးရအဖွဲ့ရဲ့တသိတပိုင်းဖြစ်တဲ့အတွက်နိုင်ငံတော်သမ္မတရဲ့အမိန့်ဩဇာအောက်မှာပဲတည်ရှိနေတယ်ဆိုတော့ပြောထားတာရပိုင်းတော့ပဲရှိကြပါတော့။အဲ့တော့ဒီကိစ္စရက်ကသိတော့စိုးရိမ်ရမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။တကယ်ပဲလွတ်လပ်သောတရားပြတ်တာသောစုံစမ်းစစ်ဆေးမှုပြုလုပ်နိုင်မယ်ဆိုရင်တော့ပြည်ရင်းကောပြပါလာဩဒါကိုလက်ခံပါပါ။
ရခိုင်မြောင်ပိုင်းအရေးနဲ့ပတ်သက်လို့ဒုသမနာဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်နဲ့ဗိုလ်မှူးချုပ်အေးဝင်းဦးဆောင်တဲ့မြန်မာတပ်မတော်ကတီးသန့်ဖွဲ့စည်းခဲ့တဲ့စုံစမ်းမှုတွေလုပ်ခဲ့ဘူးပေမဲ့သူတို့ရဲ့စုံစမ်းတွေ့ရှိချက်တွေကိုလက်မခံကြတဲ့အတွက်နိုင်ငံတကာအဖီအားတွေဆက်ရှိနေခဲ့တာဖြစ်ပါတယ်။ဦးအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့အစ်အနေနဲ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့တာမကတွေ့ရှိချက်တွေကိုအစိုးရကကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းထောက်ပြပါတယ်
။ဘသူပဲချုပ်ပေါက်ချုပ်ပေါက်ဝယ်စဖွဲ့စည်းရတဲ့ချူပေါက်ချူပေါက်ဒီချူပေါက်မှုတွေကိုတနည်းကြစုံစမ်းပြီးတော့ခိုင်မာကောင်းမွန်တဲ့ပေါ်ထုတ်ချက်တွေအရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့အစိုးရမှာတာဝန်ရှိပါပဲ။ဒါကြောင့်မလို့ကော်မရှင်ကဘလောက်ကောင်းကောင်းကော်မရှင်ရဲ့လုပ်ပိုင်ခွင့်တွေကိုအတိအမှန်မပြုဘူး။ကော်မရှင်ရဲ့လှုပ်ဆောင်မှုတွေကိုကျွန်တော်တို့ခွင့်မပြုဘူး။တစ်ချိန်တည်းမှာလည်းကော်မရှင်ကတွေ့ရှိရတဲ့အချက်တွေကိုဆက်လက်အရေးမြင်ရတော့ကော်မရှင်ကတော့ကျွန်တော်အလကားပဲတင်ပါလား။အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုတွေအစိုးရရဲ့ဆက်လက်ပြီးတော့အကောင့်ထက်ပေါ်အရေးယူမှုအပိုင်းတွေကအထူးအရေးကြီးပါတယ်ခင်ဗျာ။
သမ္မတရုံးရဲ့ကြေညာချက်မှာတော့ကော်မရှင်တည်တဲ့မှာနိုင်ငံတကာကပုဂ္ဂိုလ်တူအပါဝင်အဖွဲ့ဝင်3ဦးပါဝင်မှာဖြစ်ပြီးပြည်တွင်းပြည်ပကဥပဒေရေးရာနဲ့ဤပညာကျွမ်းကျင်သူတွေပံ့ပိုးကူညီသွားမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကော်မရှင်ရဲ့လုပ်ငန်းတာဝန်တွေနဲ့ပါဝင်မဲ့သူတွေရဲ့တည်ငြိမ်အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးခင်ဗျာ
။ကုညာဝေအောင်တင်ပြတော်တာပါရှင်။